ရုရှားနိုင်ငံမော်စကိုမြို့ထဲမှာတိုက်ခန့်ခေါင်းဆောင်ဘော်ရစ်နမ်ဆော့ဖ်တောက်ချာနေကအသက်ခံရတဲ့အပေါ်မှာယူကရိန်းသမ္မတပက်ထရိုပေါရိုရှန်ကိုကအပြစ်တင်လိုက်ပါတယ်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်ဆန္ဒပြကြဖို့တိုက်တွန်းခဲ့ပြီးတဲ့နောက်မှာဘော်ရစ်နမ်ဆော့ဖ်အသက်ခံရတာပါ။မစ္စတာနမ်ဆော့ဖ်ဟာယူကရိန်းနဲ့ရုရှားကြားကပေါင်းကူတရာဖြစ်တယ်လို့သမ္မတပေါရိုရှန်ကိုကပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားတဲ့သမ္မတပူတင်ကိုဆန့်ကျင်ဆန္ဒပြချီတက်ပွဲမှာမော်စကိုမြို့သူမြို့သားတွေပါဝင်ကြဖို့အတွက်မစ္စတာနမ်ဆော့ဖ်ကရုရှားက Echo Moscow Radio ပေါ်ကနေတိုက်တွန်းပြောကြားခဲ့ပြီးနိုင်ပိုင်းအကြမှာပဲမော်စကိုမြို့လယ်မှာတနက်နေ့ပြစ်တက်ခံရတာဖြစ်ပါတယ်။အခုလိုမျိုးမစ္စတာနမ်ဆော့ဖ်အသက်ခံရတာနဲ့ပတ်သက်လို့ပြင်သစ်သမ္မတဖွန်ဆွာအော်လွန်ကဒေါသထွက်ကြောင်းထုတ်ဖော်ပြောခဲ့ပြီးတော့အခုတပ်ဖြတ်မှုဟာအမုန်းပွားတပ်ဖြတ်မှုဖြစ်တယ်လို့ပြောခဲ့ပါတယ်။ Mr. Nemtsov ဟာဒီမိုကရေစီဘက်တော်သားတစ်ယောက်ဖြစ်တယ်လို့လည်းပြင်သစ်သမ္မတကဆိုခဲ့ပါတယ်။သမ္မတပူတင်ကိုအဓိကဝေဖန်သူတစ်ယောက်ဖြစ်တဲ့ Boris Nemtsov ဟာဒုတိယဝန်ကြီးချုပ်ဟောင်းတစ်ယောက်ဖြစ်ပါတယ်။ Kremlin နန်းတော်ဘေးကဒီ Moscow မြစ်ပေါ်ဖျက်ဆောက်ထားတဲ့တံတားတစ်ခုပေါ်မှာတောက်ကြနေတုန်းက Boris Nemtsov လမ်းလျှောက်နေစဉ်ကားတစ်စင်းပေါ်ကနေတနက်နေ့၄ချက်ပြစ်ခတ်တက်သွားတာဖြစ်တယ်လို့ Russia Today ဝန်ကြီးကပြောပါတယ်။တပ်ဖြတ်မှုပုံစံဟာကျေးစားအငှားလူသက်သမားတို့ရဲ့ပုံစံမျိုးလို့ပြသနေပြီးတော့လှုံ့ဆော်ရန်စားတဲ့လှုပ်ရက်ဖြစ်တယ်လို့သမ္မတပူတင်ရဲ့ပြောခွင့်ရသူကဆိုပါတယ်။တပ်ဖြတ်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုရုရှားအစိုးရကကြီးကြပ်လုပ်သွားမယ်လို့လည်းပြောပါတယ်။အခုတပ်ဖြတ်မှုဟာရက်ဆက်တဲ့တပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအပြစ်ကင်တင်ခဲ့ပြီးတော့ဗတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဖို့အတွက်ကိုလည်းရုရှားကိုတောင်းဆိုထားပါတယ်ရှင်။